New Long to Trapje Deshaw Niare, Chimpi Ne Tandalan Murema, Sikansi Tadrine, Chimpi Gagway Tandalan CDF Apuero, Neverman Nasale, Nile Vima, Type Web Chipwakabina by, Ne Engas and Iba Milan Jankabare, Belo Ya Colon Nizayare, Sibido Kadere Male, Sada Kakeshibi, a Witterile Lu Anivare, Dizang Yanga Lare the Ringo, Gunin Yangap Yabiba Mission.
တိုက်ပွဲတွေကြောင့်စက်တင်ဘာလကတည်းကမြို့လုံးကျွတ်ထွက်ပြေးတိမ်းရှောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမနေ့ကနိုဝင်ဘာလ24ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ထန်တလန် တိတ်ကိုအတိအစားဖြစ်တာပေါ့နော်ဒီကမ္ဘူမင်းရှိတယ်အဲအဒီအဲဒီကနေစစ်ကောင်စီကတော့ရောက်ကြဆုံးတယ်ဘုံကျောင်းမှာကြီးခွေးလုံးပါညဆာလုံးပဲကျွန်တော်ကျွန်တော်ကတော့ဒီနေ့နေ့ဖြစ်တယ်ပေါ့နော်အဲတုံးမှာကြီးခွေးလုံးကလည်းညဆာလုံးပါပေါ့ဒီနေ့ရာကလည်းဆာလုံးပဲဒီအ ချုံနာကြီးခွေးလုံးပါလုတ်တနေရကနေဆာလုံးပဲဒီညဝါလုတ်စတိခွေးလုံးပါလုတ်တနေရကနေဆာလုံးပေါ့အကုန်လုံးကမင်းကပြီးတော့ကအင်ချီကလေးစကူးအင်ချီရှိရဟုတ်တယ်အခုချင်းချင်းဒီအဒီကြောင့်ဟိုစတင်ပါလာကတိကအခုချင်းတိကဒီစစ်ကောင်စီဖက်တာရဲ့ကြာရှုံးတဲ့သူရှိတဲ့အင်ဒီလိုမျိုးလောက်အောင်နော် အခုလိုတိုက်ပွဲတွေဖြစ်ပွားပြီးမီးလောင်နာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးစက်တင်ဘာလ၁၈ရက်နေ့ကစစ်ကောင်စီတပ်နဲ့ထန်တလန် CDF တွေကနေအိမ်တွေကိုမီးရှို့ခဲ့တာလို့ပြောပါတယ်။ထန်တလန်ဒေသခံတွေဟာမြုံလုံးကျွတ်စစ်ဘေးရှောင်နေတာနှစ်လကျော်ကြာမြင့်လာပြီဖြစ်တဲ့အတွက်အကူအညီတွေလည်းလိုအပ်နေပါတယ်။ထန်တလန်နဲ့ဟာခမြို့ကြားမှာစစ်ကောင်စီကတပ်ဆွဲထားတဲ့အပြင်ဖြတ်တန်းသွားလာလို့မရတဲ့အတွက်စားရည်ရိတ်ခါအခက်အခဲဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဆလိုင်းလျံကပြောပါတယ်။
သူတို့အတိတ်ကပြဿနာဟောပါဖြစ်နေလေဆိုတော့အခုကဆောင်းရည်ဆိုတော့လေသူတို့ကနေပြည်မှာဒီထန်တလန်ကိုစွန့်ခွာကြတဲ့ကသူတို့ယူထားတဲ့ပစ္စည်းတွေကအလွေးချိန်ပါဘူးပြောချင်တာကဆောင်းရည်ပြောင်းနေပြီဆိုတော့သူတို့ကအရင်အင်းနေပြီဆိုတော့လေသူတို့စီမှာအထမတစ်ချက်ကတော့အနွေးချေလိုအပ်နေတဲ့ရှူထားပိုင်းမှာပေါ့နော်ပြီးရင်မတ်တစ်ချက်ကတော့ဘာဖြစ်လဲဆိုတော့
အထန်အနေဟာကာကြလေလမ်းကသွားလို့မရဘူးဆိုတော့လေတန်တလန်လေးစစ်ကောင်စီကလည်းမတ်စွီတာရဲ့ဆိုလို့လေတန်ဖြစ်လို့မရဘူးဆိုတဲ့ခါကျတော့ဆန်းနေတဲ့ခါပိုင်းမှာအဲဒုက္ခရောက်နေတယ်အစားအသောက်နဲ့အဝတ်ထည်တွေအပြင်စေဝါအကူအညီတွေလည်းလိုအပ်နေပါတယ်စစ်ဘေးဒုက္ခသည်တွေအများစုဟာနီးစပ်ရာကြေးရွာတွေမှာခိုးလုံနေရပြီးတော့တချို့ဒုက္ခသည်တွေကတော့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါ